COVID-19 ကူးစက်မှုဟာကျန်းမာရေးဝန်ထမ်း9ယောက်မှာတယောက်နှုန်းလောက်ဖြစ်နေပြီးတချို့နိုင်ငံတွေမှာဆိုရင်တော့3ယောက်မှာတယောက်နှုန်းထိဖြစ်နေတာတွေ့ရတယ်လို့ကျေးဇူးပေးနေတဲ့သတင်းစာဆင်းပွဲမှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်
Globally around 14% of COVID-19 cases reported to WHO
WHO ကရတဲ့အချက်အလက်တွေကကမ္ဘာတစ်ပေါင်း COVID-19 ဖြစ်ပွားသူအလုံးရဲ့14%နှုန်းလောက်ဟာကျန်းမာရေးဝန်ထမ်းတွေကြားမှာဖြစ်နေပြီးတချို့နိုင်ငံတွေမှာဆို35%နှုန်းလောက်ထိရှိနေကြောင်းလဲအခုရတဲ့အချက်လက်တွေကလည်းအကန့်အသတ်တွေရှိနေတာကြောင့်လုပ်ငန်းတွေမှာဖြစ်စေသူတို့အတိုင်းဝိုင်းရဲ့မှာဖြစ်စေတကယ်တမ်းအခုဆက်ခံရတဲ့ကျန်းမာရေးဝန်ထမ်းဘယ်နှယောက်ရှိနေလဲဆိုတာသိရဖို့လဲခက်နေတယ်လို့ပြောသွားတာပါဒါကြောင့်လူနာရေးနဲ့ထိတွေ့ဆက်ဆံရတဲ့ကျန်းမာရေးဝန်ထမ်းတွေဒီရောဂါကူးစက်မှုမရှိအောင်လဲသူတို့ကတစ်ဆင့်သူတို့ရဲ့လူနာရေးနဲ့မိသားစုဝင်တွေစီပြန့်နှံ့မသွားစေဖို့အတွက်ရောဂါကာကွယ်ဝတ်ဆောင်တွေကိုထံဝင်ပေးကြဖို့လေစက်တမ16ရက်ကမ္ဘာတစ်လောက်လူနာများအငြင်းကင်းစိတ်ချရေးနေ့မှာသတင်းချို့ကပန်ကြားလိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေအတွက်အလုပ်ဌာနဆိုင်ရာကျန်းမာရေးဆောင်ရွက်မှုနဲ့အငြင်းကင်းကိုအစိုးရတွေကရောဆေးရုံတွေနဲ့တခြားဌာနတွေကပါတစ်ဆင့်တိုးဆောင်ရပေးဖို့တိုက်တွန်းရင်ကျန်းမာရေးဝန်ထမ်းတွေအငြင်းကင်းဆိုင်ရာပြင်ရင်တက်ကိုပါသတင်းချို့ကထုတ်ပြန်ခဲ့ပါတယ်။